အမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ကွန်တင်းကြပ်မှုအသစ်တွေမနည်းကပဲချမှတ်လိုက်ပါတယ်။အမေရိကန်ကလည်းအခုလိုလှုပ်တဲ့အတွက်တရုတ်ဘက်ကလည်းအမေရိကန်ကိုတံပြန်လှုပ်ဆောင်သွားမယ်လို့ဆိုနေပါတယ်။ဒီချိန်ထဲမှာပဲတရုတ်နဲ့အမေရိကန်အရာရှိကြီးတွေကနှစ်နိုင်ငံကုန်သွယ်ရေးတင်းမာမှုပြဿနာပြေလည်စေရေးညှိနှိုင်းမှုတွေကိုဝါရှင်တန်ဒီစီမြို့နယ်မှာလုပ်နေကြတာပါ။ကမ္ဘာစီးပွားရေးအင်အားအကောင်ဆုံးနှစ်နိုင်ငံရဲ့ကုန်သွယ်ရေးလွန်ဆွဲပွဲနောက်ဆုံးအနေအထားကိုတော့ကိုကျော်အောင်တွင်ကဆက်ပြီးရှင်းပြမှာဖြစ်ပါတယ
်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးမှာတစ်နှစ်ကိုဒေါ်လာဘီလီယံပေါင်း900အမေရိကန်ဘက်ကရှုံးပေါ်နေတယ်။ဒါကတိတ်လွန်လွန်တဲ့အခြေအနေဖြစ်တယ်။ဒီလိုမျိုးနောက်ဆက်ပြီးတော့အဖြစ်မခံနိုင်တော့ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်ကနေမနေ့ကရေးသားဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်းတွေရဲ့ဒေါ်လာဘီလီယံ200ဘိုးမှာသွင်းကုန်အခွန်100ရာခိုင်နှုန်းကနေပြီးတော့25ရာခိုင်နှုန်းထိမင်းကစပြီးတော့တင်းကျပ်ကောက်ခံသွားဖို့ဆုံးဖြတ်ခဲ့တာပါနောက်ထပ်တရုတ်သွင်းကုန်ဒေါ်လာ325ဘီလီယံဘိုးမှာလဲအခု25ရာခိုင်နှုန်းထပ်ပြီးတော့ကောက်သွားမယ်လို့သမ္မတထရမ့်ကချင်းချောက်ထားပါသေးတယ်တရုတ်ဝန်ကြီးချုပ်လီယူဟီဦးဆောင်တဲ့တရုတ်ကုန်သွယ်ရေးကိုယ်စားလှယ်ဖွဲ့နဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်သဇာဗနိုင်းဝန်ကြီးစတီဖန်မနူချင်တို့ဦးဆောင်တဲ့အဖွဲ့တွေဝါရှင်တန်ဒီစီမြို့တော်မှာနှစ်ရက်ကြာဆွေးနွေးကြကြတယ်ဆိုပေမဲ့လဲဘာထူးကြတဲ့ရလက်မှထွက်လာတာမတွေ့ရပါဘူးအမေရိကန်ဘက်ကတရုတ်ကိုပြောင်းလဲပေးဖို့တောင်းဆိုမှုတွေကတိတ်ပြီးတော့များလွန်းနေတယ်လို့ Renmin တက်တိုနိုင်ငံတကာဆက်ဆံရေးပေါ်မောက်ခရှီယင်ဟောင်းကပြောပါတယ
်။တောင်းချိုချုံကောချိုချစ်ကိုရှင်ကဲကော
တရုတ်ရဲ့စီးပွားရေးဘဝရတွေဖွဲ့စည်းတည်ဆောက်ပုံနဲ့လုပ်ငန်းပုံစံတွေကိုကြီးကြီးမားမားပြောင်းလဲပေးဖို့အမေရိကန်ကတိုက်တွန်းနေရပါ။တရုတ်နိုင်ငံရဲ့လက်ရှိဥပဒေတွေကိုပြင်ဖို့တိုက်တွန်းမှုတွေရှိနေပါတယ်။ဒီလိုဥပဒေပြင်ဆင်ရေးတွေကတိတ်ကြီးမားပါတယ်။ဆမ်မနာ150ရှိတဲ့တောင်းဆိုချက်တွေပါတကယ်လို့ဆမ်မနာတစ်ခုစီမှာအတုံးနှုံ3ခုစီပြင်ပေးပါလို့ American ဘက်ကပြောလာရင်ဒါဟာဥပဒေအတုံးနှုံ450ကိုပြင်ပေးရမယ်သဘောပါတကယ်လို့တမျက်နာမှာ5ခုစီပြင်ပေးပါဆိုရင်ဥပဒေအတုံးနှုံပေါင်း600ကိုတရုတ်ကပြင်ပေးရပါလိမ့်မယ်ဥပဒေတွေဘလောက်များများအခုကိစ္စမှာပါဝင်လဲဆိုတာစဉ်းစားကြည့်ပါတချို့ဥပဒေတွေကတရုတ်အတွက်ပြင်ဖို့တိတ်ပြီးခက်ခဲပါတယ်တချို့ကိုပြင်ပေးမယ်ဆိုရင်တောင်းမှအချိန်တော်တော်ကြာပါလိမ့်မယ်အဲဒါကြောင့် American ဘက်ကတောင်းဆိုရတာတော်တော်လက်တွေ့မကျဘူးလို့ကျွန်တော်ထင်ပါတယ
်။ American နဲ့တရုတ်ကြားကုန်သွယ်ရေးအရတင်းတင်းမာမာတွေဖြစ်နေတယ်ဆိုပေမဲ့တရုတ်သမ္မတနဲ့ American သမ္မတနှစ်ဦးရဲ့ဆက်ဆံရေးကတော့တိတ်ပြီးတော့ခိုင်မာအားကောင်းနေတယ်။နှစ်နိုင်ငံကြားပြောဆိုမှုတွေကလည်းဆက်ပြီးတော့ရှိနေအောင်ပဲ။ဒါပေမဲ့လည်းတရုတ်ပေါ်အခွန်တင်းကျပ်မှုတွေကဆက်ပြီးတော့ထားမလား၊ရုပ်သိမ်းမလားဆိုတာကတော့မသေးကြဘူးလို့ Washington ကကုန်သွယ်ညှိနှိုင်းမှုတွေအပြီးသမ္မတ Trump က Twitter ကနေရေးပါတယ်။ American ရဲ့အခွန်တင်းကျပ်မှုကိုတရုတ်ဘက်ကလည်းအလားတူတုံ့ပြန်မှုတွေလုပ်မဲ့သဘောရှိတဲ့အကြောင်းတရုတ်နိုင်ငံကအမေရိကန်ကုန်သင်ကြီးများအသင်းရဲ့ဒုက္ခ Greg Gilligan ကပြောပါတယ်
It's very likely that China will respond with increased tariffs of their own as they've said they would
တရုတ်နိုင်ငံကိုတင်သွင်းမဲ့အမေရိကန်ကုန်ပစ္စည်းရဲ့ပေါ်မှာလည်းတရုတ်ဘက်ကအခွန်တင်းကျပ်သွားမဲ့သဘောကသိကြတဲ့လောက်ရှိပါတယ်လုပ်မယ်လို့လည်းပြောထားတာပါအစိစိတ်တော့မတွေ့ရသေးပါဘူးနိုင်ငံလုံးဟာ WTO ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ရဲ့စည်းမျဉ်းဥပဒေပေါင်းအတွင်းမှာအပြန်အလှန်အခွန်တွေတင်းကြပ်ကောက်ခံနေရတာပါဒီဥပဒေကိုကျော်လွန်ပြီးအခွန်ကောက်လာလိမ့်မယ်လို့တော့ကျွန်တော်မျှော်လင့်မထားပါဘူးဘာကြောင့်လဲဆိုတော့နှစ်ဖက်ကုန်သွယ်ရေးကုစလေတွေရဲ့ဆွေးနွေးမှုတွေကဆက်ပြီးရှိနေသလိုပါပဲ
တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေကပြီးခဲ့တဲ့နှစ်ခေတ်ကစပြီးတော့ဖြစ်လာခဲ့တာပါဒီပြဿနာတွေပြေလည်ရေးအပြန်အလှန်ညှိနှိုင်းမှုတွေကိုတင်းမာမှုတွေစဖြစ်ခဲ့ကလှုပ်လာခဲ့ကြတယ်ဆိုပေမဲ့လည်းထူးခြားခြားတိုးတက်မှုတွေရှိမလားပဲတစ်ဖက်နဲ့တစ်ဖက်အခွန်တင်းကျပ်မှုတွေပိုလှုပ်လာတာတွေပဲရှိနေပါတယ်အခွန်တင်းကျပ်မှုတွေဟာအမေရိကန်အတွက်အင်အားသိကောင်းတယ်လို့သူယုံကြည်တဲ့အကြောင်းသမ္မတထရမ့်ကပြောနေပေမဲ့လည်းစီးပွားရေးပညာရှင်တချို့ကတော့အခုလိုမျိုးအခွန်တင်းကျပ်မှုတွေဟာအမေရိကန်ရဲ့စီးပွားရေးတိုးတက်မှုကိုရော့ကျသွားစေလိမ့်မယ်လို့ခန့်မှန်းနေကြပါတယ်